ရာပေါင်းများစွာသောရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာကြာသပတေးနေ့ကအမေရိကန်အရှေ့မြောက်ဘက်ချမ်းမှာရှိတဲ့မိန်းပြည်နယ်အတွင်းဖြန့်ချတာပြီးတော့လူ18ဦးတေဆုံးအောင်ပြစ်ခတ်သွားတဲ့တန်တရားရှိသူကိုဖမ်းမိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီဖြစ်ရပ်ကလူဆန်းမြို့ငယ်လေးမှာရှိတဲ့ဘားနဲ့အကင်ဆိုင်မှာဖြစ်ပွားခဲ့ပြီးအသက်40အရွယ်တနတ်သမားကပြစ်ခတ်သွားတာလို့တန်တရားရှိနေတာပါ။ရဲတပ်ဖွဲ့သတင်းအရတနတ်သမားဟာရောဘတ်ကတ်ဆိုသူဖြစ်ပြီးအယံအန်ဒီရှိသူဖြစ်စဉ်းစားထားကြဖို့လိုတယ်လို့မင်းပြည်နယ်ရဲချုပ်ဝီလျံရော့စ်ကပြောပါတယ်အကယ်၍သူ့နဲ့ပတ်ပင်တိုးခဲ့ရင်တော့သူ့ကိုခံချတာတဲ့ရဲကိုချက်ချင်းအကြောင်းကြားကြဖို့ရဲချုပ်ရော့စ်ကတတိပေးထားပါတယ်တနတ်သမားကတ်ဟာတနတ်ပစ်ခတ်လေ့ကျင့်ပေးရဆရာတူဖြစ်တယ်လို့အမေရိကန်အယံတပ်ဖွဲ့ဝင်တူလည်းဖြစ်တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်သူ့နဲ့ပတ်သက်တဲ့မကြသေးခင်စီးမှတ်တမ်းတွေအရသူဟာစိတ်ကြမ်းမာရေးချိုးရင်းနေပြီးဘောလင်းအားကစားဆိုင်တစ်ခုတည်းဝင်သွားပြီးတော့တရောင်ထိုးမောင်းမြန်တနန်းနဲ့ပြစ်ခတ်သွားတာပါအဲဒီနောက်12မိနစ်လောက်အကြာအနီးဝန်းကျင်မှာရှိတဲ့စကင်မက်ဂီဆိုတဲ့ဘားနဲ့အကင်ဆိုင်ကိုထပ်ဝင်ပြီးတော့ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ဘောလင်းဆိုင်ပြစ်ခတ်မှုအတွင်း9ဦးသေဆုံးပြီးတော့ဘားဆိုင်မှာ6ယောက်သေဆုံးသွားပါတယ်အခြား3ဦးကတော့ဆေးရုံရောက်ချိန်မှာသေဆုံးပါတယ်ဒီပြစ်ခတ်မှုအတွင်းဒဏ်ရာရသူ13ဦးရှိပါတယ်ခင်ဗျာ